ဘော့စတန်မာရသွန်ဘုံကွဲမှုကြောင့်သေဆုံးခဲ့သူနှစ်ဦးရဲ့စာပနာကိုမနေ့အင်္ဂါနေ့ကပြုလုပ်ပါတယ်။အသက်၈နှစ်အရွယ်ရှိတဲ့ဒီမာတင်ရစ်ချက်ရဲ့စာပနာကိုတည်ထောင်ပြုလုပ်သွားပါတယ်။သူဟာဖခင်ဖြစ်သူရဲ့မာရသွန်ပြိုင်ပွဲကိုလာရောက်အားပေးတဲ့ဖခင်ဖြစ်သူမာရသွန်ပန်းဝင်လိုင်းအဝင်ကိုစောင့်ဆိုင်းနေစဉ်မှာဘုံကွဲမှုတွင်သေဆုံးသွားခဲ့ရတာပါ။သူ့ရဲ့အမိဖြစ်သူနဲ့ညီမဖြစ်သူတို့ဟာလည်းပြင်းထန်စွာဒဏ်ရာရခဲ့ပါတယ်။ဒါ့အပြင်ဒီဘုံကွဲမှုဖြစ်ပြီးတော့၃ရက်ကြာမှဒီဘုံကွဲမှုနဲ့တန်တရားရှိသူတွေနဲ့ဒီပြစ်ခတ်မှုကြောင့်သေဆုံးသွားရတဲ့Massachusetts Institute of Technology MIT ရဲ့လုံခြုံရေးအရာရှိ Sean Collar အတွက်လည်းအောက်မေ့ပွဲစာပနာကိုလည်းအင်္ဂါနေ့မှာပဲပြုလုပ်ပါတယ်။ဘုံခွဲမှုကြောင့်တည်ဆုံးခဲ့ရသူနောက်နှစ်ဦးကတော့စားတောက်ဆိုင်မန်နေဂျာတူဖြစ်တဲ့ Campbell နဲ့တရုတ်ကျောင်းသူ Lee Lu Lin Zi တို့ဖြစ်ကြပါတယ်။ဘုံခွဲမှုကြောင့်ထိခိုက်ဒဏ်ရာရသူတွေအတွက်ကူညီဖို့တပတ်အတွင်းမှာအလှူငွေဒေါ်လာတန်း20ကောက်ခံရရှိထားတယ်လို့ Boston မြို့တော်ဝင် Thomas Menino ကပြောပါတယ်။တစ်ချိန်တည်းမှာပဲဒီဒဏ်ရာနဲ့အရှင်ဖမ်းမိထားတဲ့ဘုံခွဲသူဆိုပြီးတော့တန်တရာရှိသူကိုစစ်စီမင်းမြန်ရာနေပြီးတော့ကနအူးရရှိတဲ့အထောက်အထားတွေအရတန်တရာရှိခံရတဲ့ညီနှစ်ဦးဟာအစ္စလမ်ဘာသာရေးအစွန်းရောက်မှုကနေပြီးတော့အခုလိုလှုပ်ဆောင်လာတာဖြစ်တယ်ဆိုပြီးတော့စုံစမ်းစစ်ဆေးသူတွေကပြောပါတယ်ဒါပေမဲ့လည်းသူတို့ဟာကျမ်းဖက်အုပ်စုတွေနဲ့ဆက်နွယ်မှုတော့မရှိဘူးလို့ယူဆထားပါတယ်ဆက်ဆွဲခံထားရတဲ့ဂျိုဟာဇဗနော့ဟာသူ့ရဲ့အကိုဖြစ်သူတို့သူတို့နှစ်ဦးရဲ့တိုက်ခိုက်မှုကိုလှုပ်တာဖြစ်တယ်ဆိုပြီးတော့ထွက်ဆိုတဲ့အကြောင်းအစိုးရထောက်လှမ်းရေးအရာရှိတွေကိုပြောဆိုထားပါတယ်